မေရိကန်နိုင်ငံအမျိုးသားလုံခြုံရေးအတွက် AI ဉာဏ်ရည်လူနည်းပညာကိုရူးရဲပို့ပြီးအနှင်းအမြန်အသုံးပြုဖို့အတွက်အမေရိကန်ထောင်လိုင်းဌာနတွေကရောပင်တဂန်စစ်ဌာနချုပ်ကပါညွှန်ကြားချက်အသစ်တွေကိုထုတ်ပြန်ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကချက်သပေးဒီမှာဒီညွှန်ကြားချက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါအမျိုးသားလုံခြုံရေးဆိုင်ရာမူကြမ်းအသစ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီး AI နည်းပညာမှာအမေရိကန်ပြည်ထောင်စုကဆက်လက်ဦးဆောင်မှုပေးနိုင်ဖို့ရည်ရွယ်တယ်လို့တရုတ်လိုပြိုင်ပက်နိုင်ငံတွေက AI နည်းပညာသုံးတိုက်ခတ်လာမှာကိုကာကွယ်နိုင်ဖို့လည်းဖြစ်ပါတယ်။ AI လို့ခေါ်တဲ့ Digital နည်းပညာတိုးတက်နေတဲ့ခေတ်အတွက်ချပြခဲ့တဲ့ဒီမူကြမ်းမှာAI နည်းပညာသုံးပြီးလူခွင့်ရတာမှမဟုတ်အယက်သားလွတ်လပ်ခွင့်ကိုထိခိုက်စေတဲ့လုပ်ရတွေမလုပ်နိုင်အောင်အတွက်အကာအကွယ်ပေးဖို့လိုအပ်တဲ့စီမင်းစည်းကမ်းကိုချပြထားတယ်လို့လည်းသမ္မတအင်ဒူကပြောပါတယ်။ဒါ့အပြင်ဒီစီမင်းစည်းကမ်းသစ်တွေဟာအမေရိကန်ဘေးစံထားတဲ့တန်ဖိုးနဲ့ကိုက်နေတဲ့နည်းပညာတွေဖြစ်ဖို့လည်းအမျိုးသားလုံခြုံရေးဌာနတွေကလည်းလှုံ့ဆော်ကြမယ်လို့အမေရိကန်ရာရှိကြီးသူက VOA ကိုပြောပါတယ်။တကယ်လို့AI နည်းပညာသုံးဖို့အတွက်အမြန်မလုပ်ဘူးဆိုရင်ရန်သူရဲ့မဟာဗျူဟာချတိုက်ခိုက်မှုကိုမပြောနိုင်မဲ့ခံရမယ့်အန္တရာယ်ရှိနေတယ်လို့လည်းပြောပါတယ်။တရုတ်လိုနိုင်ငံမျိုးက AI နည်းသုံးနေချိန်မှာအမေရိကန်ကလည်းနောက်ဆုံးပေါ် AI နည်းပညာကိုသုံးရမှာဖြစ်ကြောင်းလည်းပြောပါတယ်။